ဒီနေ့ကမှာကိုဗစ်လုံးဝကင်းစင်ရေး0ကိုဗစ်မူဝါဒချမှတ်ထားတဲ့အပေါ်မြို့တော်ဘေကျင်းနဲ့ရှန်ဟိုင်းမြို့အပါအဝင်နိုင်ငံတော်ဝန်ကတက္ကသိုလ်ကျောင်းပေါင်း90လောက်မှာဒီကနေ့နိုဘာလ29ရက်နေ့မှာကန်ကောက်ဆန္ဒပြပွဲတွေဆက်လက်ဖြစ်ပေါ်နေပါတယ်။တရုတ်နိုင်ငံရှင်ကျန်းဒေသကဥရုမ်ချီမြို့မှာဂျာတာပရိနေကလူနေတိုက်ခန်းတစ်ခုမီးလောင်မှုဖြစ်သွားခဲ့တာမှာအနည်းဆုံးလူ10ဦးသေဆုံးသွားခဲ့ရတာဟာအဲ့ဒီကိုဗစ်ကန့်သတ်ချက်တွေကြောင့်မိသားသမားတွေအခြေမီရောက်မလာနိုင်တဲ့အတွက်လို့ဆိုတဲ့ပြောဆိုမှုတွေထွက်ပေါ်လာပြီးတဲ့နောက်မှာပြီးခဲ့တဲ့တောက်ကြံတွေကဆလို့ဆန္ဒပြပွဲတွေဖြစ်ပေါ်နေကြတာပါရှန်ဟိုင်းမြို့မှာဆန္ဒပြသူတွေကိုရဲတပ်ဖွဲ့ဝင်တွေကမကြသေးခင်နိုင်ပိုင်းအတွင်းကအင်အားသုံးလူစုခွဲခဲ့ပေမဲ့ဆန္ဒပြသူတွေပြန်ရောက်လာပြီးဆက်လက်ဆန္ဒပြနေကြုံနဲ့မကပဲရောက်လာတဲ့ရဲတပ်ဖွဲ့တွေကိုပါဗီဒီယိုမှတ်တမ်းတင်ခဲ့ကြပါတယ်ဆန္ဒပြသူတွေကတော့ကိုဗစ်ဆန်းသက်တဲ့PCR အလိုမရှိလွတ်လပ်မှုသာလိုချင်တယ်ဆိုတော့ကြွေးကြော်တာနေအော်ဟစ်ခဲ့ကြတယ်လို့အမည်မဖော်လိုတဲ့မျက်မြင်သက်သေပြောတာကိုကိုကပီ AP သတင်းမှာရေးပါတယ်။လမ်းမပေါ်ထွက်ဆန္ဒပြတဲ့အစဉ်လာမရှိသလောက်ရှားပါလာတဲ့တရုတ်နိုင်ငံမှာတောက်ချန်နေကဆလို့နေ့စဉ်ဆိုဆိုလို့ဆန္ဒပြပွဲတွေဖြစ်ပေါ်နေခဲ့တာမှာဘီဂျင်းမြို့ကတက္ကသိုလ်ကျောင်းသားတွေလည်းအများအပြားပါဝင်ကြပါတယ်။ပြီးခဲ့တဲ့ AP လာတော့ကလည်းသမ္မတရှီကျင်းဖင်ရဲ့တင်းကျပ်တဲ့ကိုဗစ်ကန့်သတ်ချက်တွေပေါ်ရှန်ဟိုင်းမြို့ကနေကန့်ကွက်ဆန္ဒပြခဲ့သလိုအခုလအစောပိုင်းမှာလည်းအလားတူကန့်ကွက်ဆန္ဒပြမှုတွေဖြစ်ခဲ့တာမှာလူမှုကွန်ရက်ရဲ့အကူအညီနဲ့တခြားမြို့တွေပါပါဝင်လာခဲ့တာကြောင့်အခုဒီချိန်ဟာအခြေပြန်ဆုံးဖြစ်လာပါတယ်ခင်ဗျာ